ရရှိများခင်ဗျာမြန်မာစစ်ကောင်စီ21ရာစုပြင်လုံးကြီးလာကဒုတိယအကြိမ်ကျင်းပဖို့စီစဉ်နေတဲ့အချိန်မှာပဲစစ်တပ်နဲ့တိုင်းဒေသနဲ့နှက်ကင်တိုက်ပွဲတွေကြားမှာတိုက်ပွဲတွေပြင်းပြနေကြကြောင်းငြင်းငြိမ်းဆွေးနွေးမဲ့စီစဉ်တွေကိုဘယ်လောက်ထိရိုက်ခတ်လာနိုင်တယ်လဲ21ရာစုပြင်လုံးကြီးလာကငါရောဘာလို့များမျှော်လင့်နိုင်မလဲဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်အခုကတော့ပြင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းကျွန်တော်တို့ဒီလိုင်းမော်ရောက်နေပါပြီဆိုတော့ဒီအခုနောက်ဆုံးဆိုရင်လည်းဒီ6ကန်ဒေသမှာကျွန်တော်တိုက်ပွဲတွေဖြစ်နေပါတယ်ပြီးခဲ့တဲ့နိုဝင်ဘာလကလည်းမြောက်ပိုင်းမှာမေးလေးဘွားကနေစက်ကိတ်တွေကိုဝင်တိုက်တာတွေရှိပါတယ်ဆိုတော့တိုင်းဒေသဒေသတွေမှာစစ်တပ်ကထိုးစစ်တွေကိုတုံ့ပြန်ပြီးတိုက်တာဆိုပြီးတော့ဒီတိုင်းဒေသအဖွဲ့တွေကပြောပါတယ်တစ်ချိန်တည်းမှာပဲနေမြေရှင်းလေးအကြောင်းပြချက်နဲ့ပဲဖြစ်ဖြစ်တခြားအကြောင်းကြောင်းကြောင်းပဲဖြစ်ဖြစ်စစ်တပ်ကနေပြီးတော့ဒီတိုင်းဒေသဒေသတွေမှာတိုက်နေရတယ်လည်းရှိပါတယ်ဆိုတော့ငင်းငယ်ညီလာခံလည်းလုပ်ဖို့ရှိတယ်အကျိုးဆွေးနွေးရတယ်လည်းရှိနေတဲ့အချိန်မျိုးမှာတိုက်ပွဲတွေဖြစ်နေတာဘာကြောင့်များလဲဆိုကျွန်တော်ပထမဆုံးတော့ဒီပို့အမျိုးသားလူမျိုးရေးအဖွဲ့ PNL ကဥထဥခုမြင်ထုံးရဲ့သဘောထားကိုကြားချင်ပါတယ်ခင်ဗျာ
အကျွန်တော်တို့ကဒီအခု21ရာစုပင်လုံညီလာခံကာလမှာတိုက်ပွဲတွေအရှိန်မြင့်လာတယ်ဆိုတဲ့အခြေအနေနေသားနဲ့ပတ်သက်ရင်တော့ဒီညီလာခံကျင်းပရေးကိစ္စရပ်များနဲ့ပတ်သက်ရင်တော့တချို့ကတော့ဓာတ်ရိုက်တက်ဆိုင်တယ်တချို့ကတော့တွေ့ဝိုက်ပြီးတော့ပဲတက်ဆိုင်တယ်လို့ဒီလိုပြောရမှာဖြစ်ပါတယ်ဒီ21ရာစုပင်လုံညီလာခံကိုကျင်းပတဲ့အခါမှာကျွန်တော်တို့ NCA ကိုပြဋ္ဌာန်းချက်အရဒီ21ရာစုပင်လုံညီလာခံကိုကျင်းပခဲ့ကျင်းပကြတာဖြစ်ပါတယ်ဒီပထမအကြိမ်ကျင်းပခဲ့တဲ့21ရာစုပင်လုံညီလာခံကတော့ကျွန်တော်လက်မှတ်ထိုးတဲ့လူရောမထိုးတဲ့သူရောဒီတိုင်းဒီလုံးမှာရှိတဲ့ကျွန်တော်တို့အားလုံးရဲ့ ownership ကိုအနေနဲ့အားလုံးပိုင်ဆိုင်မှုအနေနဲ့21ရာစုပင်လုံညီလာခံကိုကျွန်တော်တို့ပူးတွဲပြီးတော့မှကျင်းပခဲ့ပါတယ်အစိုးရရောလွှတ်တော်တပ်မတော်ရောအခုကျွန်တော်တို့တိုက်နေတဲ့လူတွေရောလက်မှတ်မထိုးသေးတဲ့လူတွေရောကျွန်တော်လက်မှတ်ထိုးတဲ့လူတွေရောအားလုံးကနေပူးတွဲပြီးကျင်းပခဲ့တာဖြစ်ပါတယ်ဒါမှမဟုတ်အခုလက်ရှိသွားမဲ့အခင်းကျင်းမှာတော့21ရာစုပင်လုံညီလာခံကနဲ့ NCA လမ်းကြောင်းကပဲကျွန်တော်ငင်းငယ်ရေးအတွက်ကိုပို့ပြီးတော့အထောက်အပံ့ဖြစ်မှာဖြစ်ပါတယ်အခုကျွန်တော်တို့တီတောင်စုထူထောင်တဲ့အခါမှာတိုက်ပွဲတွေနဲ့ထူထောင်လို့မရပါဘူးကျွန်တော်ဆွေးနွေးပွဲတွေနဲ့ပဲထူထောင်အောင်ဖြစ်ပါတယ်အဲကျွန်တော်တို့အနေနဲ့ကတော့ဒီသက်ဆိုင်ရာအင်အားစုတွေအားလုံးကိုကျွန်တော်တို့တိုက်တွန်းချင်တာကတော့ထိပ်ပြီးကောင်းဆောင်တွေကြားမှာဒါပုံမှန်လေးနဲ့ဆွေးနွေးပါမူဝါဒတွေ policy တွေကိုပဲညှိနှိုင်းရုံမကပဲနဲ့မိမိတို့ရဲ့သက်ဆိုင်ရာဆွေးနွေးမှုတွေအကျိုးစီးပွားတွေလည်းတိုက်ရိုက်ဖြေရှင်းပြီးညှိနှိုင်းကြတာကတော့ပိုပြီးကောင်းမယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီဆီယမဟိုတရုတ်နိုင်ငံမှာခြေဆိုင်တဲ့ဒီနိုင်ငံကြီးကဲကဲဒေါက်တာလက်ကျော်ဆိုတဲ့သဘောထားကိုလည်းကြားချင်ပါတယ်ဆီယမဆိုတော့အခုဒီလက်ရှိတိုက်ပွဲတွေနဲ့ပတ်သက်လို့တချို့ကစဉ်းစားချက်တွေရှိပါတယ်ဒါကဒီဆွေးနွေးပွဲတွေမှာသူတို့ရဲ့အခမ်းအနားကိုပို့ပြီးတော့အတိအမှတ်ပြုလာအောင်သူတို့ဟိုနောက်ဆုံးပြောမယ်ဆိုရင်တော့ဆွေးနွေးရကလူကျင်နာရအောင်စီးရီးရဖိအားပေးရမျိုးဖြစ်နိုင်တယ်ဆိုပြီးစဉ်းစားချက်တွေလည်းရှိပါတယ်ဆီယမသဘောထားကိုဘယ်လိုရှိပါလဲခင်ဗျ
အခုရင်ဆိုင်ပြီးတိုက်ပွဲဖြစ်နေတဲ့ဘက်နှစ်ဖက်ကိုကြည့်ရင်နော်ဟိုဘဘတမရောဘက်ကလည်း तू ကအစိုးရအစစ်စစ်မှာအပြုတ်တိုက်ရေးလမ်းစဉ်ဆိုတဲ့ဟာတူရဲဝင်နေတာပါထို့သူရဲ့လက်နက်ကင်ပြီးတော့နော်တော်လှန်ရေးလုပ်နေတဲ့အဖွဲ့အစည်းတွေလူမျိုးစုအဖွဲ့အစည်းတွေကလည်းလက်နက်အင်အားရှိမှလက်နက်အင်အားပြနိုင်မှပြောရေးဆိုခွင့်ရှိတယ်ဆိုတဲ့အတွေးပေါ်ကစိတ်ဝင်နေတာပါဒါတွေကိုကျမတို့ချက်ချင်းကြီးပြောင်းလို့ဖို့ဆိုတာမဖြစ်နိုင်ပါဘူး။နောက်တစ်ဖက်နဲ့တမဲ့ယုံကြည်မှုကလည်းမရှိနိုင်ပါဘူး။ဒါကြောင့်မလို့ဒီလိုပဲဒီငင်းငိုင်းရေးဖြစ်စဉ်ကာလကြီးမှာတစ်ခါတစ်ခါထတိုက်လိုက်ပြီးတော့ဆွေးနွေးပွဲကိုပြန်ရောက်လိုက်ထတိုက်လိုက်ပြန်ပြီးတော့ဆွေးနွေးပွဲဖြစ်လိုက်ဒါတောက်လျှောက်ဖြစ်နေမယ်ထင်ပါတယ်။အဲ့တော့ဒေါ်စုပြောတဲ့စကားကိုဥခုခုဥရေပြောတဲ့စကားကိုတခုရှိပါတယ်ငင်းငိုင်းရေးမရသေးတော့မှငင်းငိုင်းရေးလမ်းပေါ်ဆောင်နိုင်မဲ့เนาะငင်းငိုင်းရေးပေါ်ဆောင်နိုင်မဲ့လမ်းကိုစတင်တွေ့ရှိအောင်ရှာကြမယ်ဆိုတာဒါပို့လက်တွေ့ကြပါတယ်အဲ့တော့ဒီလိုရှာတဲ့ဖြစ်စဉ်အတော်တမှာအတက်အကျတွေရှိနိုင်ပါတယ်ဒီလိုပဲတိုက်ပွဲတွေပြန်ပေါ်လိုက်ရက်လိုက်အကန့်အသတ်နဲ့စပွဲတွေပေါ့ဗျာဒါတွေကတော့ရှိနိုင်ပါတယ်လို့ကျွန်မထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်ဒီမှာကျွန်တော်တို့ဆွေးနွေးပွဲတက်ကိုဒီ Facebook တွေ email တွေနဲ့ပို့ထားတဲ့လူတွေလည်းရှိပါတယ်ဒီထဲမှာစာတစောင်ကိုကျွန်တော်ဖော်ပြပေးခြင်းမှာသူကတော့လင်းလင်းဆိုတဲ့ account ပိုင်ရှင်မှာသူကတော့လက်နက်ကန်တွေအနေဖြင့်အမေစုနဲ့ NLD ဆိုရပေါ်ဆောင်နေတဲ့ NCA ငင်းငယ်စာရုပ်ကိုလက်မှတ်ထိုးစေခြင်းပါတယ်သုံးဝင်ဆိုင်ဆိုရတဲ့ NCA ဆိုတာစစ်တပ်နဲ့လက်နက်ကန်နှစ်ပွင့်သာအဓိကဆွေးနွေးရမှာပါတဲ့ NLD ဆိုရကတော့ပေါင်းကူပေးမဲ့တရားဖြစ်တာလုပ်ပေးနိုင်မှာပါလက်တလောတိုက်ခိုက်မှုတွေကတော့ NCA ကိုရွေချက်ရှိရှိနှောက်ယှက်တယ်လို့မြင်ပါတယ်လို့သူကရေးထားပါတယ်ခင်ဗျဟုတ်တာဆောဆောဟိုခုအမြင်တွန်းလဲဟိုပြောသွားတာရှိပါတယ်ဟိုဒီတန်းနာအဖွဲ့အနေနဲ့လက်မှတ်ထိုးတာကိုပို့ပြီးလူလာဆိုသူကလည်းလို့သဘောထားမျိုးပြောသွားတယ်လို့နားလဲပါတယ်အခုကျွန်တော်နောက်တစ်ယောက်ကိုလည်းဟိုဆွေးနွေးဖို့ဖိတ်ခေါ်ကြပါတယ်သူကတော့ဒီကချင်းခရီးရနှစ်ချင်းဖွဲ့ချုပ်ရဲ့ထွေထွေရင်းမှုဟိုဒေါက်တာဟိုကလပ်ဆန်ဆောမှာဒေါက်တာဆမ်ဆန်သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟောဟုတ်ကဲ့ကျွန်တော်ကတော့ကျွန်တော်ဒီအခုဒီစစ်ဒုက္ခခံစားနေရတဲ့လူထုအနေနဲ့ NCA နဲ့မဆက်တရားစုပင်လို့ညီလာခံကဟိုကျွန်တော်အနေနဲ့တော့ဒီ NCA ကိုအကြောင်းပြုပေးမဲ့မဆက်တရားစုပင်လို့ညီလာခံကိုဦးတည်သွားပြီးမှဆွေးနွေးမယ်ဆိုရင်ဒီတိုက်ခိုက်ရေးဒီအထူးစစ်ကရပ်သွားနိုင်ပါလေတို့မို့လို့ရှင်တော့ဒီ NCA ကိုပဲအပြုနေနေဆိုရင်တော့မဆက်တရားစုပင်လို့ဒီညီလာခံကတော့ကျွန်တော်တို့နည်းနည်းအလောင်းဝေးမယ်လို့ကျွန်တော်တို့မြင်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကဒီမှာဟိုခံစားနေရတဲ့ PDD ထူတွေဆိုတော့ NCA ကိုကျွန်တော်တို့ကယုံကြည်မှုကဟိုအားနည်းနေပါတယ်ဆိုတာကိုကျွန်တော်တို့ PDD အမြင်နဲ့အရင်နဲ့ကျွန်တော်တင်ပြချင်ပါတယ်
။ Okay ကျေးဇူးပါခင်ဗျာ။ဟိုတခုရှိတာဒီဥက္ကုမြင့်ထွန်းရဲ့တခြားမဟုတ်ဒီ NCA ပြည့်မြတ်သေးတဲ့ဒီ UNSC ကိုယ်စားအဖွဲ့နဲ့အစိုးရကိုယ်စားတွေမကြားသေးခင်တော့ပဲဟိုတွေ့ပါတယ်ဆိုတော့ဒီလိုတွေ့ရချင်းမှာမူအားဖြင့်သဘောတူညီချက်တွေရတယ်ဆိုတဲ့အနေနဲ့ကြားပါတယ်ဆိုတော့ဒီလိုမူအားဖြင့်သဘောတူတယ်ဆိုတာတကယ်ပဲရှိကိုခိုင်ခိုင်မာသဘောတူညီချက်ရလာနိုင်တဲ့ခြေလှမ်းတစ်ခုလို့ဆိုနိုင်လားခင်ဗျာ။
အဲ့ကျွန်တော်ကတော့ကျွန်တော်တို့တိကျဆုံးဆွေးနွေးမိသလောက်ကတော့ဒါဟာဒီ MTAN ကိုအလားအလာကောင်းတဲ့ဟိုသဘောတူညီချက်တည်းရလို့ပြောရမှာဖြစ်ပါတယ်။ဒါမူအားဖြင့်သဘောတူတယ်လို့ဒါပြော DPN အနေနဲ့ပြောခဲ့တာကတော့ကျွန်တော်အမြင်မှာတော့ဒါလက်ခံဖို့ဆိုလို့ရှိရင်တော့အားလုံးဆုံးဖြတ်ချက်နဲ့လက်ခံရတာမျိုးလောက်ရမှာဖြစ်တဲ့အတူတူချက်ကိုတော့ဒါတပ်ပေါင်းစုမှပြန်ပြီးယူရမှာဖြစ်တဲ့အတွက်ကြောင့်မို့လို့ဒါမူအားဖြင့်သဘောတူခဲ့တာဖြစ်ပြီးတော့မှလာမယ့်ဒီ UFC ဝေးလို့မှာတော့ဒီအချက်ပေါ်မှာတို့အတူပြုနိုင်လိမ့်မယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်အထူးအဖြစ်တော့ကျွန်တော်တို့ဒီ NCA ကိုကျွန်တော်တို့လက်မှတ်ရေးထိုးတဲ့ဖြစ်စဉ်တစ်လျှောက်မှာအခုတိုက်ပွဲဝင်တိုက်ပွဲဖြစ်နေကြတဲ့လူတွေရောဒီလက်မှတ်ထိုးထားတဲ့လူတွေရောမထိုးတဲ့လူတွေတော့မှာကကျွန်တော်တို့ဒါ UDSA ဝါအဖွဲ့ရဲ့နောက်ကကျွန်တော်မိုင်းလာအဖွဲ့ရဲ့နာဂအဖွဲ့ရဲ့အဖွဲ့သုံးဘွဲ့ကလွဲရင်ကျွန်တဲ့ဒီတိုင်းနာလက်နက်အင်အားစုတွေအားလုံးကဒီ NCA ရေးဆွဲဖြစ်စဉ်မှာပါဝင်ခဲ့ကြတာဖြစ်ပါတယ်ကျွန်တော်တို့အားလုံးကဒီ NCA လက်မှတ်မရေးထိုးခင်မှာအခု KIO တို့အဲ့ကျွန်တော် SSPP တို့မွန်ပြည်သစ်တို့ KNPP တို့အပါအဝင်ပေါ့လေအဲ့ကျွန်တော်တို့ဒီအားလုံးကနေပြီးတော့ဒီ NCA ကိုအတူတကွအတည်ပြုခဲ့ကြတာဖြစ်ပါတယ်။ဒါကြောင့်ဒီ NCA ပေါ်မှာလည်းကျွန်တော်တို့အတူတကွတောင်းခံကြဖို့တောင်းယူကြဖို့လည်းရှိပါတယ်။ဒါကြောင့်မို့လို့ NCA လမ်းကြောင်းမှာဆွေးနွေးတဲ့ဖြစ်စဉ်ဖြစ်တဲ့အတွက်ကြောင့်မို့လို့ဒီလိုမူအားဖြင့်သဘောတူညီချက်ရရှိတာတွေကကျွန်တော်လာမဲ့ဒီငြိမ်းချမ်းဖြစ်စဉ်တွေကိုအများကြီးအထောက်ပံ့ထွက်လိမ့်မယ်လို့ကျွန်တော်အဲ့လိုမြင်ပါတယ
်။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်တို့ဒီမှာဆွေးနွေးကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်ရဲ့နောက်တစ်ယောက်ကိုလည်းအလှည့်ပေးချင်ပါတယ်ဦးလာမြင့်ပါတရက်မျိုးကဦးလာမြင့်ဦးလာမြင့်ရဲ့သဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကတော့ဒီသာမန်လေးလာတဲ့ပြည်သူတယောက်အနေနဲ့ကျွန်တော်နှစ်ချက်ဆွေးနွေးလိုရတယ်တစ်ချက်ကတော့ကျွန်တော်ဟိုသိကျင်တာပေါ့နော်အခုခဲတဲ့ဝင်ဝင်ပါဝင်ပါဝင်ပြီးတော့ငင်းငယ်လုပ်ငန်းလုပ်နေတဲ့ပုဂ္ဂိုလ်များအနေနဲ့ကျွန်တော်သိကျင်တာကတော့အခုဒီအပြစ်ခံရစေးလက်မှတ်ထိုးပြီးသားအဖွဲ့ရှိတယ်လို့နောက်ပိုင်းမှာမိတ်ကလက်မှတ်မထိုးသေးဘူးပေါ့နော်အဲ့တော့ဒီထိုးပြီးသားအဖွဲ့နဲ့မထိုးရသေးတဲ့အဖွဲ့ဘာကြောင့်မထိုးတုံးဆိုတာတာမန်ပြည်သူတွေကျွန်တော်လည်းသိကိုယ်ကတည်းကမသိလို့အဲ့ဒါလေးတစ်ချက်နောက်ပြီးကြတော့ရှင်းပေးသေးတယ်ဟိုနောက်တစ်ချက်ကတော့ကျွန်တော်ကအပြစ်ခံရဆဲရရပြီပေါ့နော်ရပြီဆိုတာတစ်ဖက်နဲ့တစ်ဖက်သဘောတူညီချက်ရပြီဆိုပြီးတဲ့နောက်ပိုင်းမှာဟိုအောက်ကအစိတ်ပိုင်းတွေကတစ်ခါတစ်ခါမှပြန်ပြီးတော့တိုက်ပွဲတွေဖြစ်ကြတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်က1963 online ကောင်စီနဲ့အဲဒီကဒီတပုံဖွဲ့စည်းရင်နဲ့ဆွေးနွေးတဲ့ဆွေးနွေးပွဲကလို့အန်ဒီကွန်မြူနတီပါတီကဒီအပြစ်ခံရစေးရေးနဲ့ပတ်သက်ပြီးတော့ဟိုစောင့်ထိန်းတဲ့နဲ့မူတချို့ကိုကျွန်တော်နည်းနည်းတင်ပြချင်တယ်။အဲ့ဒါဘာလို့ဆိုတော့ဒီနှစ်ဖက်ပေါ့နော်။နှစ်ဖက်ကအပြစ်ခံရစေးရေးပြင်ညာပြီးအဲပြင်ညာပြီးမှအောက်ကအစိပ်ပိုင်းတစ်ခုကအခြားအစိပ်ပိုင်းတစ်ခုကိုသွားပြီးတော့တိုက်တဲ့ကျင်းဒီဖြစ်တတ်ပါတယ်အဲ့လိုဖြစ်လို့ရှိရင်အတိုက်ခံရတဲ့စိတ်ပိုင်းကမိမိကိုယ်ကိုကာကွယ်ပြီးတော့ပြန်ပြီးတော့ထိုးစစ်မဆင်မင်းနဲ့သူကထုတ်ပေးသွားပါအဲ့လိုသူပြန်ပြူရတယ်နောက်တစ်ခုကတကယ်လို့အတိုက်ခံရတဲ့စိတ်ပိုင်းကကတုံးနဲ့ဖြစ်အံကတုံးနဲ့ပေါ့လေအဲ့လိုဖြစ်နေရင်လည်းပဲခုနကလိုပဲမိမိကိုယ်ကိုကာကွယ်ပြီးမှတစ်ဖက်ကိုဖြောင်းမြပြီးတော့စီးယုံမှဟဲ့လားဘာလို့ဆိုတော့သူစီဆိုင်ရလောက်ထားတယ်အဲ့တော့မင်းတို့ဒီလိုမတိုက်နဲ့ဆိုပြီးတော့အဲ့လိုလုပ်ပါလို့သူပြောတာရှိပါတယ်အဲ့တော့ဒီလိုဟာတွေလုပ်နိုင်မှုဆိုတဲ့ဥစ္စာကျွန်တော်တို့ဒီသဘုံအားလုံးနဲ့ပေါင်းရင်လည်းပဲပိုးပြီးအင်အားကြီးတဲ့လက်ကြီးဒီသေးသွားရဲ့တက်မတော်မှာလားဒီလိုသိခံပြီးတော့ဆောင်းမြသိချေစွာနဲ့လုပ်နိုင်တဲ့အစွာရှိပါတယ်အဲ့တော့ဒီတက်မတော်ဘက်ကဒီသေးသွားဘက်ကအဲ့လိုများကျွန်တော်တို့ပြစ်ခတ်ရဆဲရေကိုသိချေစွာနဲ့လုပ်ပေးနိုင်ရင် เนาะอโจญาทุ้มล่ะบ่เนาะอะห่านี้จนเต็มจ่าเลยว่า
โอเคจริงๆว่ากูอูล่าเนี่ยเจอแต่มาเมโกอ่ะ2ใบสิแล้วตะใบก็တော့จนว่าอู้ขุนเนี่ยท้องผีเสียเนี่ยตะใบก็တော့โหเสี่ยมาดรดร.ละจ่อซงก็ผีเสียขึ้นมาเลยปฐมตะใบมาတော့ดิ NC ไม่ทู้จ่าได้ภพเนี่ยบายอมไม่ทู้ไหนผิดเนี่ยแหละสรุปเมโกมาสรุปอู้ขุนเนี่ยท้องนัวတော့เล่มทู้ตาได้ปกติว่าสรุปไม่ทู้จ่าได้ภพเนี่ยบายอมไม่ทู้ไหนจ่าได้ตูเมโกอู้ขุนเนี่ยท้องไปผีเสียขึ้นมา
ဒါကျွန်တော်တို့ကတော့ NCA ကိုကတော့အခုအားလုံးကျွန်တော်တို့အတူတကွဒါအတည်ပြုခဲ့ကြပါတယ်အတည်ပြုပြီးတော့လက်မှတ်ထိုးရေးမထိုးရေးကိုစဉ်းစားကြတဲ့အခါမှာကတော့ကျွန်တော်တို့ NCA ကိုဘယ်လိုပဲဖြစ်ဖြစ်လက်မှတ်ထိုးမယ်ဆိုရက်အယူဆအမဲ့ရက်တည်တဲ့လူရှိသလိုအဲ့ဒီကာလမှာတော့မိမိတို့ရဲ့အဖွဲ့အစည်းအခြေအနေများအရဒါ NCA ကိုတော့ဒါနောက်ဆိုကလက်ထက်လူချမထိုးရင်ပိုကောင်းမယ်လို့မြင်တဲ့အမြင်အယူဆနဲ့ဒါရက်တည်တဲ့လူတွေလည်းရှိပါတယ်နောက်တချို့ဒီကြတော့ဘလို့အဖြစ်ဖြစ်အားလုံးတူတူဆုံးဖြတ်ချက်ရတဲ့ပုံမှာမူတည်ပြီးတော့မှဒါကျွန်တော်တို့ကထိုးရင်လည်းတူတူထိုးကြမယ်မထိုးရင်လည်းတူတူမထိုးဆိုတဲ့အမြင်ယူဆအဲ့လိုယက်တိမှုတွေအတိအကျရှိခဲ့ပါတယ်နောက်ဆုံးမှာတော့ကျွန်တော်တို့ကအားလုံးအတူတကွယက်တိမယ်တူတူထိုးမယ်ဒါမှမဟုတ်မထိုးအတူတကွယက်တိတဲ့အခြေအနေမရောက်ဘဲနဲ့ကျွန်တော်တခွဲချင်းစီရဲ့သဘောထားတွေကိုအစည်းအဝေးမှာတောင်းခံခဲ့ကြပါတယ်အဲ့လိုတခွဲချင်းစီရဲ့သဘောထားတွေတောင်းခံတဲ့အခါကျတော့ကျွန်တော်တို့ကစုပေါင်းပြီးတော့မှရင်ဆိုင်နိုင်တဲ့အခြေအနေမျိုးစုပေါင်းဆုံးဖြတ်နိုင်တဲ့အခြေအနေမျိုးမြောက်တဲ့အခါမှာမိမိတို့တခွဲချင်းစီရဲ့အခြေအနေအနေထားများနဲ့ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ကျွန်တော်တို့ပို့မျိုးသားလူမျိုးအဖွဲ့ချုပ်လူအနေနဲ့ဆိုရင်လည်းပဲဒါကျွန်တော်တို့ကစုပေါင်းပြီးတော့မှဆုံးဖြတ်ကြမယ်စုပေါင်းပြီးတော့မှတာဝန်ယူကြမယ်ထိုးရင်လည်းတူတူထိုးမယ်မထိုးရင်လည်းမထိုးဆိုတဲ့အခြေအနေနဲ့ကျွန်တော်ယက်တည်ခဲ့တာဖြစ်ပါတယ်။ဒါမှမဟုတ်အဲ့ဒီညီလာခံမှာတော့ကျွန်တော်အဲ့ဒီလိုစုပေါင်းပြီးဆုံးဖြတ်နိုင်တဲ့အခြေအနေမျိုးရောက်မတော်တဲ့အခါမှာမိမိတို့ရဲ့တခွဲချင်းသဘောထားတွေနဲ့တခွဲချင်းကျွန်တော်တို့ရင်ဆိုင်ရတဲ့ပုံမှာဒီ NCA ကိုထိုးတဲ့လူကထိုးမထိုးတဲ့လူကမထိုးဖြစ်ခဲ့တာဖြစ်ပါတယ်။ဒါကလည်းကျွန်တော်တို့မိမိတို့အဖွဲ့အစည်းလိုက်ကိုယ်ပိုင်ကြားထန်ခွင့်အပေါ်မှာမိမိလူမျိုးလိုက်မိမိတို့ရဲ့ပြဋ္ဌာန်းခွင့်တွေအပေါ်မှာအခြေခံပြီးဆောင်ရွက်ခဲ့ကြတာဖြစ်တဲ့အတွက်ဘယ်သူမှားတယ်ဘယ်သူမှန်တယ်တော့ဒါကျွန်တော်ပြောလို့မရဘူး။ဒါကကျွန်တော်တို့ရဲ့အခြေအနေပဲဖြစ်ပါတယ
်။ဟုတ်ကဲ့ကျေးဇူးပါ။ဒုတိယမိကွန်တော့ဆီယမ်မတ်ဒေါ်လာကျော်စောဖြစ်စေချင်ပါတယ်။သူကတခြားမဟုတ်ဦးလာမင်းကထောက်ပြသွားတာဒီဗမာပြည် community ဟိုပါတီလက်ထက်ကဟိုတွေ့ရတဲ့အတွေ့အကြုံသူပြောသွားတယ်ဆိုတော့ကျွန်တော်ဒီအဲ့ဒီကောင်အတွေ့အကြုံနေရောကျွန်တော်အခုလက်ရှိဒီငင်းငယ်ဆွေးနွေးပွဲတွေမှာသင်ခန်းစာယူနေတာဘာတွေများရှိမလဲဆီယမ်မတ်
ကျမကတနည်းအားဖြင့်ဦးခူဦးရဲ့ပြောသွားတဲ့အထက်မှာတစ်ခုကြားလိုက်ပါတယ်။အဲ့ဒါပါလဲဆိုတော့နှစ်ဖက်အပြည့်အခတ်ရဆဲပြီးရင်အပြည့်အခတ်ရဆဲရေးကိုစောင့်ကြည့်တဲ့အဖွဲ့ကြီးရှိတယ်ဆိုတာပါ။အဲ့တော့အဲ့ဒီဟာတွေကလည်းဟိုအကျိုးရှိနေမှာလေ။အပြည့်အခတ်ကိုလည်းရဆဲပြီဆိုလို့ရှိရင်တပြိုင်တည်းရဆဲတာ။အဲ့ဒီမှာကြားထဲမှာဒီအပြည့်ခတ်ရစဲစောင့်ကြည့်တဲ့အဖွဲ့တွေကိုဖွဲ့စည်းပြီးတော့လှုပ်ဆောင်တာလေဒါတွေကနေပြီးတော့တဖြည်းဖြည်းဟိုဒီညာရေးလမ်းစဉ်ကိုပေါ်ထုတ်သွားလို့ရတယ်အဲ့တော့ကာချုပ်ပြောပြောနေတဲ့ကိစ္စတစ်ခုရှိတယ် DDR ဆိုတာ DDR ဆိုတာ D ဗာလဲ Disarmament နဲ့ Demobilization Reintegration ဒါမျိုးတွေပေါ့ဗျာအဲ့ဒါနှစ်ဖက်စလုံးကဖြစ်နေတဲ့เนาะပဋိပက္ခဖြစ်နေတဲ့ပြည်တွင်းစစ်တွေမှာနှစ်ဖက်စလုံးကအဖွဲ့တွေကိုကာချုပ်ပြောသလိုသူကတစ်ဖက်တည်းသူကပြောနေတာသူသူ့ကိုတိုက်လာတဲ့လူတွေကသူကပြောနေတာသူတတ်မလို့ပဲကြတော့သူကဘာမှပြောတာမဟုတ်တကယ်တကယ်အဲ့ဒီဟာရဲ့ကုလသမဂ္ဂရဲ့ချမှတ်ထားတဲ့စီကျင်းဆိုပဋိပက္ခဖြစ်နေတဲ့အဖွဲ့အစည်းနှစ်ရစလုံးကလက်နက်တွေလျှော့ရမယ်နော်နေရာတွေရွှေ့ရမယ်ပြီးတော့မှအားလုံးဒီစစ်တပ်ထဲကထွက်တဲ့လူတွေအယက်သားဖြစ်အောင်လုပ်ရတာအယက်သားတွေမှအလုပ်ကိုင်ပြီးရအောင်ဒါမျိုးတွေပေါ်ပြန်နေဒီအချာထားရေးတွေပါလေလို့ပါဒီလုံငန်းဟာဖြစ်နိုင်ပါတယ်ဒီကြားထဲမှာဟိုခုနပြောသလိုအင်အားကြီးတဲ့လူကဟိုဗာလဲပုံမူပြီးတော့သဘောထားကြည့်ရမယ်ပို့လို့ရအခုကအဓိကဒီအင်အားကြီးတဲ့လူကသူ့အင်အားကြီးမှမှုအကြောင်းပြပြီးအခွင့်အရေးဟိုသမျှလိုချင်နေလို့ဖြစ်တယ်အဲ့တော့ဗမာတမတော်ကတကယ်တကယ်ကြတော့ဗမာပြည်ရဲ့နိုင်ငံရေးမှာအခရာဖြစ်တယ်ဒေါ်အောင်ဆန်းစုကြည်လည်းအခရာမဟုတ်ဘူး NLD အစိုးရလည်းမဟုတ်ဘူးသူတို့ကသူတို့ကင်ထားတဲ့နိုင်ငံရေးအာဏာတွေစီးပွားရေးအာဏာတွေရှော့ပေးပြီးတော့ကြံတဲ့လူတွေနဲ့ဝေမျှပြီးတော့ကင်ဆွဲမယ်ဆိုတဲ့စိတ်ကြီးစိတ်ထားဝင်လာမှသာရှင်ဒီလုပ်ငန်းကြီးကရှေ့တိုးနိုင်မှာမျက်မှောက်ဆိုရင်တော့ရှေ့တိုးနိုင်ဖို့မလိုမလွယ်ဘူးလို့ကျွန်မမြင်နေပါတယ်
โอเคကျေးဇူးပါကျွန်တော်တို့တော်တော်ရှင်နေပို့ထားတဲ့အီးမေးလ်တချို့ကိုလည်းဖော်ပြခြင်းပါတယ်အရင်ဆုံးကတော့ဒီကိုကျော်စိန်ဆိုတဲ့အကောင့်နဲ့ကျွန်တော်တို့သူကပို့ထားတာတော့တရားစတာခေါ်ဝေသုံးဆွဲရှိတော်ကနေဆွေးနွေးခြင်းပါတယ်လက်နက်ကင်တောင်းကျမှုမှာအဓိကအကြောင်းလို့ပြောခြင်းပါတယ်တိုင်းနိုင်ငံနဲ့စိုးရိမ်ပေါ်လာပြီးမှအနာခွဲမှုမရှင်းလဲမှာဘူးတရားစတာခေါ်ဝေသုံးဆွဲမှုလည်းထိုနည်း၎င်းဒေသလိုက်တွင်းတွင်းရနာတတုတတော်သဘောတန်ခွင့်ရင်းနဲ့အကွင်းစီမံကိန်းအဆုံးပါပဲဒါပေမဲ့လည်းစီမံခန့်ခွဲမှုလှုပ်ထုတ်လုပ်မှုဈေးကွက်စားတဲ့ထွေအားနဲ့ချက်တွေကြောင့်မကျေနပ်ချက်တွေရှိတယ်လို့သုံးသပ်ပါတယ်ဒါတွေကိုဖြေလျှော့ပေးနိုင်မှာမှတော်ကာကြလိုက်မယ်လို့သုံးသပ်မိတယ်လို့ ဖော်ပြပါတယ်နောက်တစ်စားကတော့ကျွန်တော်အမေရိကန်ပြည်အောင်စုကမောင်တတနာရဲ့စာပါမခွန်ကြီးဖော်ပြပေးပါဦးခင်ဗျ
အကယ်၍နှစ်ဖက်စစ်ကောင်းဆောင်တွေပြည်သူကိုဗဟုပြုပြီးငြိမ်းချမ်းရေးတကယ်ပဲလိုချင်တက်မဲ့ကြတယ်ဆိုရင်အပြန့်လှန်ဂရိတစ္ဆာတည်ကြည်စွာနဲ့ညီလာခံမတိုင်ခင်ယာယီပြစ်ခတ်ရက်ဆက်ပြီးအစိုးရနဲ့သုံးပွင့်ဆိုင်အလို့သဘောတွေ့ဆုံဆွေးနွေးကြမယ်ဆိုရင်27ရာစုပင်လုံညီလာခံကနေထာဝရငြိမ်းချမ်းရေးအခြေခံဥပဒေပြင်ဆင်ရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးတို့အတွက်အခြေခံကောင်းတွေကိုမျှော်လင့်နိုင်ပါတယ်ဒီလိုမဟုတ်ဘဲပြည်သူကိုဥပက္ခပြုပြီးကိုယ်ယူဆနဲ့ကိုယ်မူနဲ့ကိုယ်အတင်းလွန်ဆွဲနေကြမယ်ဆိုရင်တိုက်ပွဲတွေလည်းမရက်တဲ့အပြင်ငြိမ်းချမ်းရေးဟာလည်းအလံဝေးနေအောင်မှာဖြစ်တဲ့အပြင်ရည်ရွယ်ချက်ကောင်းကောင်းနဲ့ကျင်းပပြုလုပ်မယ်27ရာစုပင်လုံညီလာခံကိုလည်းအနည်းနဲ့အများဆိုသလိုထိခိုက်နိုင်ကြောင်းတင်ပြလိုက်ရပါတယ်
။ဟုတ်ကဲ့အခုတော့ကျွန်တော်တို့ဆွေးနွေးပွဲကိုတည်းဖို့ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့လူတွေကိုလည်းအလှည့်ပေးပါအောင်မယ်။တူတူကတော့ကျွန်တော်တို့ဦးမျိုးမြင့်မှာမော်လိုက်မျိုးပါဖြစ်ပါတယ်။ဦးမျိုးမြင့်ရဲ့သဘောထားဆွေးနွေးနိုင်ပါခင်ဗျာ
။ဟုတ်ပါခင်ဗျာ။27ရာစုပင်လုံညီလာခံမှာအဲဒါလည်းအစိုးရကလည်းအစိုးရတလန်းစစ်ကြောလည်းစစ်ကြောဒလန်းဒရတ်လန်းတလန်းလို့ဖြောက်နေကြမယ်ဆိုရင်တော့ညီညာကြီးကအလံဝေးဦးမှာဖြစ်ပါတယ်ခုတကယ်အောင်ဆိုလို့ရှိရင်စစ်စရိယကမတရားကြီးဆွဲထားတဲ့ဥပဒေနဲ့ဒီတိုင်းကတော့နေရရင်တော့ညီညာကြီးတွေကအလံဝေးတယ်တကယ်အောင်ဆိုရင်2008ဖွဲ့စည်းပုံကလေတုံးကြောက်ဟာကိုဘူရောကာကွယ်ပြီးရှင်မဒီစက်ထားတာဖြစ်ပါတယ်ကျွန်တော်ကတကယ်တမ်းဆိုလို့ရှိရင်ဒီဆွေးနွေးပွဲမှာစတတ်လို့ပြောနိုင်ဆိုနိုင်တဲ့ပုံစံမျိုးကြောင့်မဝင်လာလည်းမဟုတ်ပါဘူးကိုယ်ပိုင်ခံစားမယ်ကွင်းနဲ့ဖြစ်တဲ့အခါကျတော့ကိုယ့်ကိုယ်ရေးရလဲပါခြင်းပါပြီလို့အဲ့ဒီပုံစံမျိုးမှာကျွန်တော်တို့ရဲ့အေးရကိုတို့ကရဲထဲမှာလုခဲ့ပြီးတော့85ခုနှစ်ကဝင်လိုက်ပြာယူမှာတံငွေစိတ်နဲ့ထွက်ခဲ့တဲ့ဒီဖြစ်တဲ့အဲဒီလုံးဝကျွန်တော်ဒေလစက်စာအုပ်မှာဖတ်ဘူးလိုက်တာကဆန့်ကျင်တော့ကခြားလုပ်စာကိုခွင့်မှာပုံညာပေါ်သူညာနေပါတတိချုပ်ကြည့်တယ်ခန်းချင်းစဲကံစဲရ43ဆိုတာ43ခုမှာ6ကလေးနဲ့ပိတ်ပြီးဆိုမှသူတို့ထားတာပါတကယ်တမ်းပုံညာမျိုးအဲ့ဒီဟာကိုမပြောပြစစ်ဆူရကိုပို့လောက်အောင်မတင်သေးမှန်းနဲ့ဆိုလို့ရှိရင်ဗျာတလန်းတာတလန်းဖြစ်ပြီးတော့
ဟုတ်ကဲ
့သူကမြန်မာကြီးကအလံဝေးဦးမှာဖြစ်ပါတယ်ကျွန်တော်ကျင်းရကျင်းတာကဒီမတရားအပြစ်ဆက်တွေရေးပုံမှဆိုရလဲ
ဟုတ်ကဲ့မျိုးမြင့်ကျေးဇူးပါကျွန်တော်တို့ဒီမှာဟို Facebook ကနေပြဖို့ထားတဲ့စာတချို့လည်းတစ်ဆက်တည်းပေါ်ပြခြင်းပါတယ်အခုဒီဦးမျိုးမြင့်ပြောသွားတာလည်းနည်းနည်းလေးဟိုသဘောထားချင်းလည်းတိုက်ဆိုင်နေလို့ပါသူကတော့ AK ဆိုးဆိုတဲ့အကောင့်နဲ့ပါဟိုဖွဲ့ခေါ်ဒီဖွဲ့ချန်ဒီဖွဲ့ပြန်ခေါ်ဟိုဖွဲ့ပြန်ချန်နဲ့ဝေးလေချောင်ဘက်လုံနေတာတဲ့ထိုးစစ်တွေလည်းမရက်ဘူးတဲ့ NCA ထိုးထားတဲ့အဖွဲ့ကိုလည်းစော်ရင်စော်နေတာပဲဒေါ်စုကခေါ်တဲ့စစ်တပ်ကညင်းနေစစ်တပ်ကိုထိုးစစ်ရက်ဖို့ဘာတစ်ခုမှမပိုင်မင်းနဲ့ခေါ်နေရင်လည်းစစ်တပ်သဘောမပိုင်အလကားပဲအဓိကစစ်တပ်ပါပဲ2008ကိုပြင်ဖို့ကြိုးကြော်လာတဲ့ဒေါ်စုလည်းစိုးရဖွဲ့ပြီးကအတမထွက်တော့ဘူးတဲ့ကြားချက်မဲမဲဆော်ဲမှာ2008ပြင်မှု NLD မဲပေးစုဆိုပြီးတော့မွန်ပြည်နယ်မှာတစ်ခါအော်လာပြန်နေတဲ့ညဉ့်ရင်းစုချင်းကညဉ့်ရင်းအတွက်အမှန်တရားကိုဖော်ထုတ်ဖို့စစ်တပ်ကိုရင်မဆန်ရဲဘူးစစ်တပ်ကထိုးစစ်ဆင်နေတာကိုကြားတော့နေ့တိုင်းဘာတမ်းမှမထွက်ဘူးဆိုပြီးတော့သူကပြောပါတယ်ဆိုတော့ဥက္ကုမြင့်ထွန်းကြီးကျွန်တော်တို့အခုဒီသူပြောထားသလိုပေါ့လေဒီ NCA ထိုးတဲ့အဖွဲ့အစည်းနဲ့လည်းဟိုပြည်လည်ညီမပြည်လည်နောက်တစ်ခုဆက်ဆော့ဟိုပုံကုတ်တရားလည်းမော်လိုက်ကဦးမျိုးမြင့်ကလည်းပြောသွားပါတယ်အခုစစ်တပ်ကတမျိုးဒီအစိုးရတမျိုးဗာရှင်းနဲ့နှစ်ခုကလည်းကွဲနေရဆိုအဲ့ဒါမကြာခဏပြောတဲ့ကိစ္စဖြစ်နေတော့ဒီညဉ့်ရင်းကြီးကျွန်တော်ဆွေးနွေးပွဲတွေမှာအစိုးရနဲ့ဟိုစစ်တပ်ဘက်ကဟိုတဘောလည်းမဖြစ်နိုင်တဲ့အခြေအနေတွေကဘာကြောင့်ဖြစ်နေရတာလဲကိုမြင့်တော
်အဲ့ဒါတော့ကျွန်တော်တဘောလည်းမဖြစ်ကြတာဟိုတဘာဝကြပါတယ်ဗာလို့ဆိုကျွန်တော်တို့ခုညီလာခံလောက်ကြတာဟိုကကျွန်တော်တို့ဒီကြားမှာမငင်မညွတ်တွေဖြစ်နေလို့ကျွန်တော်တို့ကညီလာခံခေါ်ယူကျင်းပပြီးတော့ဆွေးနွေးဖြစ်ရှင်းကြရတာဖြစ်ပါတယ်။အဲ့တော့ဒါကတဘာဝပါပဲ။အဲ့တော့နောက်တစ်ခုကတော့ကျွန်တော်တို့ကကျွန်တော်တိုင်းပြည်မှာဒီနှစ်ပေါင်း90နီးပိုင်းမှာနိုင်ငံရေးတက်တနာအောင်နိုင်ငံရေးနည်းနဲ့ဖြည့်ရှင်းမယ်လို့ကျွန်တော်ပြောခဲ့ကြပြီပဲလို့တကယ်လက်တွေ့ကကျွန်တော်တို့ကနိုင်ငံရေးတက်တနာအောင်နိုင်ငံရေးနည်းနဲ့ကျွန်တော်တို့ဆွေးနွေးဖြည့်ရှင်းမှုကမလုပ်တတ်ကြသေးဘူးမလုပ်နိုင်ကြသေးဘူး။ဒါကိုအရင်ဆုံးကျွန်တော်လက်တွေ့ကြကြပါလိမ့်နိုင်ငံရေးဆွေးနွေးတဲ့ဝိုင်းထဲမှာအရင်ဝင်လောက်ချဖို့လိုပါတယ်။ကျွန်တော်တို့ဦးအောင်မင်းကဒီအတိတ်ခက်ရက်စီလုပ်ဖို့ဖိတ်ခေါ်စီလုံးကသူကဗာပြောခဲ့လဲဆိုလို့ရှိရင်ခမားတို့ကျွန်တော်တို့အတူပူးတွဲပြီးတော့မှနိုင်ငံရေးရည်မှုတတိယကိုထူထောင်ကြရအောင်ပါခမားတို့နိုင်ငံရေးရင်ဆွေးနွေးကြည့်ပါမကျေနပ်ရင်ဒါပြန်တိုက်လို့ရတယ်လို့ပြောခဲ့တယ်ကျွန်တော်ထိုးနေတူရဲ့ဒီပြည်ထောင်စုနေခန္ဓာမှာလဲတောင်ဆန်းစုကြီးကလည်းပြောခဲ့တယ်ဒါလာပြီးတော့ဆွေးနွေးကြည့်ပါပေါ့ဒါဆွေးနွေးလို့မရရင်ပြန်သွားလို့ရပါတယ်ဆိုတော့လေဒါသူပြောခဲ့တာရှိတယ်ရှိတော့ကျွန်တော်တို့အမြင်မှာတော့တကယ်နိုင်ငံရေးဆွေးနွေးဖြည့်ရှင်မှုဆိုတော့ကျွန်တော်တို့ကတကယ်ရေးုံကြည့်ကြည့်နဲ့အရင်ဆုံးကြီးတော့ ဟိုတူနဲ့တူကြားမှာယုံကြည်သည်ပြည့်စုံမယုံကြည်သည်ပြည့်စုံဆွေးနွေးဖြည့်ရှင်တဲ့ပုံစံကိုတော့အရင်ယုံကြည်ရဲပြီးတော့ကျွန်တော်တို့အတူလက်တွဲဆွေးနွေးဖို့လိုပါတယ်။တူကြည်တဲ့အမြင်တွေရှိမယ်မတူရင်ရှိမယ်ဒါတော့ကျွန်တော်တို့လူလူမျက်နှာ
စကားတော့ပြောနေကြမှာပေါ့
ကျွန်တော်တို့သိရမှာပါ။ဟုတ
်ကဲ့
နောက်တစ်ခုအကြိုင်ဟိုအချိန်လေးရအောင်ကျွန်တော်နည်းနည်းလေးတင်ပြချင်တာအခုကျွန်တော်တို့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကြီးပေါ့လေအဲ့ဒီရက်လက်တွေအခုကျွန်တော်တို့နေပြည်တော်မှာလုပ်ငန်းကော်မတီအစည်းအဝေးကျွန်တော်လုပ်ခဲ့ပါတယ်လောက်ခဲ့တော့ကျွန်တော်တို့ဘာတွေ့ရလဲဆိုရင်ဒီလူလူတို့ကနိုင်ငံဆွေးနွေးမှုနဲ့ပတ်သက်အမတန်မုတ်သိနေတယ်အမတန်ဆာလောင်နေတယ်အဲ့တော့ဒီအမျိုးသားချင်းနိုင်ငံဆွေးနွေးပွဲတွေမှာသူတို့ရင်ထဲကဆန္ဒတွေလူလားချက်တွေအများကြီးပြောပါတယ်ဒါသူတို့တင်ပြလာတယ်အတင်ပြလာတဲ့ခါကျတော့ဒီအပေါ်မှာကျွန်တော်တို့နှစ်ခုမြင်ပါတယ်တစ်ခုကတော့လာမယ့်ကျွန်တော်တို့အနာဂတ်ဖယ်ရယ်ပြည်တော်စုထူထောင်မှုအတွက်မူတွေကိုကျွန်တော်တို့ဒီမှာအဲ့ဒီမှာရပါတယ်နောက်တစ်ခုကတော့သူတို့ရင်ထဲမှာရှိတဲ့ဆန္ဒတွေထုတ်ပြောတာကတော့ဒီကနေ့ကျွန်တော်တို့တိုင်းပြည်မှာဥပဒေတွေရှိတယ်သို့တော်လည်းပြဋ္ဌာန်းထားတဲ့ဥပဒေနဲ့အညီမဆောင်ရွက်နိုင်လို့ဒါချို့ရယ်ဆောင်ရွက်ဖို့လိုအပ်နေသေးတဲ့ကိစ္စရက်တွေအများကြီးဒါလူဒီအမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲတွေမှာသူတင်ပြလာတာရှိပါတယ်။ရောကျွန်တော်တို့ငြိမ်းချမ်းရေးဖြစ်စဉ်ကိုတကယ်ကျွန်တော်တို့ခိုင်မအောင်ဆိုလို့ရှိရင်ကျွန်တော်တို့ကဟိုပြောနေရုံမဟုတ်ဘဲနဲ့ဒီလက်တွေ့အလုပ်လုပ်နိုင်တဲ့ဟာတွေနဲ့ကျွန်တော်ပြနိုင်ဖို့လိုပါတယ်။ဥပမာရှိကျွန်တော်တို့ Fairway စနစ်နဲ့ပတ်သက်တဲ့မူတွေကို20ပြားစုပင်လုံးညီလာခံမှာကျွန်တော်တို့ချမှတ်နိုင်တယ်ဆုံးဖြတ်နိုင်တယ်ဆိုရင်ကြံတဲ့လူတွေရဲ့ယုံကြည်မှုရလာမှာဖြစ်ပါတယ်။တုံးဤတူပဲကျွန်တော်တို့ပြဿနာတွေပေါ့လေလက်ရှိကျွန်တော်ရင်ဆိုင်ခဲ့တဲ့ပြဿနာတွေကိုအထူးအပြည့်လွှတ်တော်မှာကနေဖြည့်ရှင်းဆောင်ရွက်ပေးနိုင်တယ်ဆိုလို့ရှိရင်ဒါငင်းငယ်ရဲ့ဖြစ်စဉ်ပေါ်မှာယုံကြည်မှုတွေပေါ်ရလာမှာဖြစ်ပါတယ်အထူးအပြည့်ကျွန်တော်တို့ဒီနေ့ငင်းငယ်ရဲ့ဖြစ်စဉ်မှာလူမှုပါမအောင်ပွဲခံမယ်လို့ငင်းငယ်ရဲ့ဖြစ်စဉ်အောင်မြင်မယ်လို့အားလုံးကယုံကြည်ထားတဲ့အတွက်ဒီလူမှုကိုစားပြုထားတဲ့လွှတ်တော်ကိုယ်စားလှယ်ဒီအနေနဲ့ကအဲ့ဒီဒီငင်းငယ်ရဲ့ဖြစ်စဉ်မှာထဲထဲဝင်ပါပေးဖို့လိုတယ်ဒီအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကထွက်ပေါ်လာတဲ့ရလက်တွေထဲမှာလွှတ်တော်ကနေဆောင်ရွက်ပေးနိုင်တဲ့နည်းလမ်းတွေလည်းဟိုအဖြေတွေလည်းအများကြီးရှိပါတယ်လို့ဒါလို့လည်းကျွန်တော
်ဟုတ်
ပြတင်ပြချင်တာပါအထူးအပြည့်ကျွန်တော်တို့ကတော့တဦးတယောက်ပေါ်မှာအခွင့်အရေးတစ်ခုပေါ်မှာရက်တည်တဲ့ဟာမဟုတ်ဘဲနဲ့ယူနီပိုလာမဟုတ်ဘဲနဲ့ကျွန်တော်တို့မာတီပိုလာဖြစ်ဖို့ပါလို့ပါတယ်တကယ်လက်တွေ့ကြကြအားလုံးပါဝင်မှုအခြေခံကျွန်တော်ဖြည့်ရှင်းနိုင်မှုလို့ပါတယ်ဒါကြောင့်အားလုံးပါဝင်လာပြီဆိုတဲ့အခါမှာတော့လမ်းကြောင်းတွေမတူကြတာအမြင်ယူဆရင်မတူကြတာတွေကဒါသဘာဝပါဒါတွေတော့ကျွန်တော်သိနိုင်ရမှာဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်အခုအစီအစဉ်တွက်ကချိန်ရသိမကြံတော့ပါဘူးနောက်ဆုံးပြင်နေကျွန်တော်ဆရာမဒေါ်လာကျော်စောကိုမေးချင်တာပါကျွန်တော်တခြားမို့ဒီငင်းငယ်ဆွေးနွေးပွဲတွေမှာဒီပေါ့လေဟိုနိုင်ငံတကာရဲ့ပါဝင်မှုအပိုင်းတွေလည်းဟိုအရေးကြီးရလို့ယူဆပါတယ်အထူးသဖြင့်တော့ကျွန်တော်အိန္ဒိယတရုတ်နိုင်ငံမှာဘာဖြစ်လို့လဲဆိုတော့အခုလက်နက်ကန်ဖွဲ့စည်းရေနောက်ဒီ NC မှာလက်မှတ်မထိုးတာတွေနောက်ပြီးလက်ရှိလက်တလုံးကိုတိုက်ပွဲတွေဖြစ်နေတဲ့ဖွဲ့စည်းရေမှာတရုတ်နိုင်ငံရဲ့နှိစက်တဲ့ဖွဲ့တွေလည်းပါပါတယ်ဆိုတော့ဒီနေရာမှာတရုတ်နိုင်ငံကသူ့နယ်စပ်မှာလည်းမကြာခဏပြဿနာတွေဖြစ်နေဆိုတော့ဒါတွေကိုဖြစ်ရှင်းတဲ့နေရာမှာတရုတ်နိုင်ငံရဲ့ရည်ရွယ်ချက်ကရှင်းရှင်းလင်းလင်းရှိရလားဆိုလိုတာကဟိုသူနဲ့နှိစက်တဲ့ဖွဲ့စည်းရေဘက်ကရည်ရွယ်ချက်တွေလားဒါမှမဟုတ်မြန်မာစုကသွားနေတဲ့လမ်းကြောင်းအတိုင်းသူရက်နေသလားဘလို့ရက်တိချင်မျိုးရှိတယ်ဆရာမ
ဟိုကျမကြားတာတော့အခုဒီတရုတ်ကိုယ်စားလှယ်ကသူအမြဲဆွေးနွေးတိုင်းသူဘယ်ဘက်မှရှားမဘယ်ဘက်မှမလိုက်ဖ ೇನೆ ကြားကနေပြီးတော့ဒီဆွေးနွေးပွဲတွေဖြစ်မြောက်အောင်ဆွေးနွေးပွဲတွေအရှိန်မြင့်အောင်မြင့်တင်ပေးဖို့အခန်းကပဲပါဝင်ပြရစီပါဝင်ပါတယ်လို့ပြောထားရှိတယ်လို့ဆိုပါတယ်အဲ့တော့ဒီပြုတ်ကဲပါဝင်ပတ်သက်မှုနဲ့ပတ်သက်လို့ပြုတ်ကဲကျမတို့ဗမာပြည်ထဲတွင်ပါဝင်ပတ်သက်နေတာမဟုတ်ဘူး तू ကကဘာပေါ်မှာရှိတဲ့အပူခွက်တွေအားလုံးမှာ तू ဒီလိုပဲအထူးသန့်တမန်တွေလွှတ်ထားတာဖြစ်တယ်စီးရီးယားလိုနေရာမျိုးအရှိအလယ်ပိုင်းလိုနေရာမျိုးစူဒန်လိုနေရာမျိုးဗမာပြည်ကျတော့သူ့တဲ့ပိုအရေးကြီးတယ်ဘာဖြစ်လို့သူ့ရဲ့နောက်ပြီးတကားပေါက်ဖြစ်နေတာအဲ့တော့ဒီဗမာနိုင်ငံရဲ့ဗမာပြည်ရဲ့ပြည်ရင်းစစ်ကမုတ်ချရက်ဆိုင်မှဖြစ်ရမယ်မကြဆိုင်လို့ရှိရင်ဗမာပြည်ကြီးကကြာဆုံးနိုင်ငံကြီးဖြစ်လိမ့်မယ်သူကြာဆုံးနိုင်ငံကြီးဖြစ်ရင်ကျန်တဲ့ဒေသကနိုင်ငံတွေကိုအဆွဲခေါ်ချသွားနိုင်တယ်လို့သူတို့ပြောနေတာ2015ခုကိုကပထမအကြိမ်ဖြစ်ကြတဲ့သူပြောနေတာဖြစ်တယ်ဒါကြောင့်မလို့ဗမာပြည်ရဲ့ပြည်ရင်းစစ်ကိုဗမာပြည်မှာစည်နာထားတဲ့နိုင်ငံများတို့မဟုတ်အဖွဲ့အစည်းများကုလသမဂ္ဂလို့အေးဆန်လို့အဲ့ဒါမျိုးကလက်ဦးမှုရှိရှိပါဝင်ဖြည့်ရှင်းပေးတယ်လို့သူဆိုကြီးတွေကပြောနေတာဖြစ်တယ်။ဒါကြောင့်မလို့လေအခုသူများတို့လည်းကြားမှာပဲနော်ဒီအထူးကိုယ်စားလှယ်အဲစွန့်ကော်ဆန်ဆိုတာအနေရတကာတွားနေတာပဲလေဟိုဘာလဲဒီအမြောက်ပိုင်းမှာရှိတဲ့မဟာမိတ်အဖွဲ့ကြီးရှိတဲ့တွားတယ် UNSC လည်းတွားတယ်ဒါတောင်ပိုင်းကအဖွဲ
့အ
ဲ NGO လည်းတွားတယ်ကာကွယ်ရေးဝန်ကြီးအဲကာကွယ်ရေးဦးစီးချုပ်နဲ့လည်းတွေ့တယ်ဒေါ်စုနဲ့လည်းတွေ့တယ်အဲ့ဒါလို့ तू ကလုံးဆက်တယ်လို့တွားပြီးတော့အဲသူတို့ရဲ့ဟိုအချက်အလက်တွေအချင်းချင်းကြားကအမြင်လွဲမှားမှုတွေဒါတွေကိုတတ်နိုင်လို့ရကိုယ်ကိုလှုပ်ဆောင်ပေးကြည့်ရပါတယ်ဟုတ်ကဲ့
ကျမကျေးဇူးပါ
ဆရာအမနာကျေးပါအရေးကြီးလို့
ကျွန်တော်လည်းအချိန်တလောက်ပဲရတဲ့ကျေးဇူးပါဆရာမကြီးအဲ့တော့ပါဝင်ဆွေးနွေးပေးတဲ့ဆရာမဒေါက်တာလက်ကျော်စောဦးကွန်မြင့်ထွန်းတို့တခြား အီးမေးလ်နဲ့ပါဝင်ဆွေးနွေးပေးကြတဲ့ပုဂ္ဂိုလ်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။